ီတာနဲ့အမှုပညာဟာကျမတို့ရဲ့ဘဝမှာမရှိမဖြစ်အရာလို့ကျမယုံကြည်ပါတယ်။ဘယ်ထိသူ့အစွမ်းထက်တယ်လဲဆိုတော့ဒေါသထွက်နေရင်တော့သူ့အတန်လေးကိုကြားလိုက်ရင်အဲ့ဒီဒေါသဟာဖြေလျော့သွားရပါတယ်။ကျမတို့ဟာပုရုษင်လူသားဖြစ်တဲ့အတွက်တကြောင်ညီမတဲ့တည်းနဲ့သွားနေတဲ့လူသားကြီးဖြစ်တဲ့အတွက်တကြောင်အဲ့လိုအကြောင်းအကျောင်းတွေကြောင့်ဒေါသစိတ်တွေအနည်းနဲ့အများဖြစ်ပေါ်ရပါတယ်။အဲ့လိုဒေါသတွေကိုတရားနဲ့ဖြေလို့ရပေမဲ့ဒါတလို့အခြေအနေတွေမှာတတိယလိုက်ကြမှာမဟုတ်ပါဘူး။အနည်းပတ်ဝန်းကျင်ကတရှင်းတန်နေကြားလို့ဖြစ်စေကိုကိုယ်တိုင်တရှင်းဖွင့်ထားလို့ဖြစ်စေဂီတတန်စင်နားတဲ့ဇီဝင်သွားတာနဲ့လူသားအများစုရဲ့စိတ်ကိုကြော့ပြားမိဒေါသကိုလျော့ပါစေပါရဲ့။စိတ်ဝင်စားတဲ့အတွက်အင်္ဂလိပ်စာလေ့လာတဲ့အခါအင်္ဂလိပ်တရှင်တွေကိုဦးစားပေးနားထောင်တတ်ပါတယ်။ငငယ်ကကျောင်းမှာအင်္ဂလိပ်စာတင်ကြားခဲ့ရပြီမဲ့ကျော်လိပြတာမရှိရဲကျမတို့အတွက်အင်္ဂလိပ်တရှင်တွေလိုက်ဆိုရင်းနဲ့အလေးအကျင့်ရပြီအလွယ်တကူပြောဆက်ခဲ့ပါတယ်။အင်္ဂလိပ်စာတင်တဲ့ဆရာတွေကလည်းကျောင်းသူကျောင်းသားတွေမငြင်းငွေ့ရလျောင်းတရှင်တွေကိုလက်နက်တစ်ခုအနေနဲ့အသုံးပြုကြပါတယ်။ကျမတို့စာရေးလေ့လာတဲ့အခါမှာလည်း instrumental တန်စီချူချူလေးကိုဖွင့်ထားပြီးလေ့လာရင်မငြင်းငွေ့ပဲအချိန်ကြာကြာအာရုံစိုက်ပြီးလေ့လာလို့ရပါတယ်။ဒီတဲ့အမှုပညာဟာလူတွေရဲ့စိတ်ဓာတ်ကိုတက်ကြအောင်လုပ်လို့ရတယ်လို့စိတ်တက်ကြနေတဲ့လူတွေကိုလည်းညှို့အားပေးလို့ရပါတယ်။ဂျာမန်တွေးခေါ်ပညာရှင်နဲ့ကြကြာစရာတယောက်ဖြစ်တဲ့ Friedrich Nietzsche ကwithout music life will be mistake လို့ဟောညွှန်းထားပါတယ်။ဂီတမရှိရင်ဘဝဆိုတာအမှားတွေဖြစ်တတ်တယ်လို့သူကဆိုလိုတာပါ။ English ကြပြဆရာနဲ့ကျဆက်ဆရာတယောက်ဖြစ်တဲ့ William Shakespeare ကလည်းဂီတအနုပညာတည်ရှင်းမြတ်တာရဲ့ထောက်ပံ့ဖြစ်တယ်လို့ပြောသွားပါတယ်။ဂီတအနုပညာကိုနိုင်ငံတိုင်းလူမျိုးတိုင်းမှာတွေ့ရတယ်လို့အခုကျမတို့တင်ဆက်နေတဲ့အချိန်မှလည်းပဲဂီတအနုပညာဟာနောက်ခံတန်ဆင်အဖြစ်ဖြော်ပြရေးအနေနဲ့အလုပ်လုပ်နေပါတယ်။နိုင်ငံတွေဘယ်လိုခြားခြားလူမျိုးတွေဘယ်လိုကွဲကွဲဂီတအနုပညာကိုရှိခင်မြတ်လို့တဲ့စိတ်ခံစားရတဲ့စိတ်အသုံးပြုပုံပြုနည်းဟာတူညီနေမှာကိုတွေ့ရမှာပါ။မတူ껙ရတဲ့နိုင်ငံတွေလူမျိုးတွေအချင်းချင်းဆက်ဆံတဲ့အခါမှာလဲဂီတအနုပညာဟာမရှိမဖြစ်လိုအပ်တဲ့ဘာသာစကားတစ်ခုလို့ကျမယုံကြည်ပါတယ်။ဒီတော့ဂီတအနုပညာဟာကျမတို့ရုန်းကန်လှုပ်ရှားနေရတဲ့ဘဝတတတာမှာရောနိုင်ငံဖွံ့ဖြိုးရေးဆောင်ရွက်နေတဲ့နေရာမှာရောမျိုးမျိုးအသုံးပြုလို့ရတဲ့အစွမ်းထက်တဲ့လက်နက်တစ်ခုလို့ကျမယုံကြည်ပါတယ်။ကျေးဇူးတင်ပါတယ်ရှင
်။အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။